ရခိုင်ပြည်နယ်ကြောက်ဖြူပေါတော့နဲ့ရံပြဲမြို့နယ်တွေကဒုက္ခသည်စခန်းသုံးခုကိုလုံးဝပိတ်သိမ်းလိုက်ပြီးဒီဒုက္ခသည်စခန်းတွေမှာနေထိုင်ခဲ့ကြတဲ့အိမ်တော်စု55စုကိုတော့ရန်ကုန်မြို့ကိုပြောင်းရွှေ့နေထိုင်ခွင့်ပြုလိုက်တယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်သမရဦးသိန်းစိန်လက်ထက်2012ခုနှစ်ကရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးဆန်တဲ့အဓိကယုံနေနောက်ပိုင်းဖွင့်လှစ်ခဲ့ရတဲ့ဒုက္ခသည်စခန်း3ခုကို9နှစ်အကြာမှာအခုလိုပြန်လည်နေရာချထားနိုင်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းမစ္စတာကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ရဲ့အကြံပြုချက်နဲ့ဒီဒုက္ခသည်စခန်း3ခုကိုလုံးဝပိတ်သိမ်းခဲ့တာလို့လဲပြည်ထောင်စုအစိုးရအဖွဲ့ရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ရခိုင်ပြည်နယ်မြောက်ပိုင်းလုံခြုံရေးအခြေအနေထုတ်ပြန်ချက်မှာဖော်ပြပါတယ်။တချိန်တည်းမှာပဲမွတ်စလင်အများစုနေထိုင်ရာရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အခုသတင်းပတ်တွေအတွင်တပ်ဖြတ်ခံရသူတွေပျောက်ဆုံးသူအရေးအတွက်ဟာစိုးရိမ်ပွဲမြင့်တက်လာတယ်လို့လည်းအစိုးရထုတ်ပြန်ချက်ကဖော်ပြပါဗျ။အစိုးရလုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရတဲ့ပြီးခဲ့တဲ့နှစ်အောက်တိုဘာလကနေဇွန်လ26ရက်နေ့အတွင်းမောင်တော်ဒေသတွင်အရတား38ဦးအသက်ခံခဲ့ရပြီးနောက်ထပ်22ဦးတို့ကတော့ပျောက်ဆုံးဒါမှမဟုတ်လည်းဖမ်းဆီးခံခဲ့ရတယ်လို့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်တချိန်တည်းမှာပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီလည်းရခိုင်ပြည်နယ်ကိုတွားရောက်ဖို့မနေ့တုန်းကပဲမြန်မာနိုင်ငံကိုဆက်ရောက်ခဲ့ပါတယ်ရှင်